ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအနီးကပ်စောင့်ကြည့်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကတည်ထက်စခန်းတစ်ခုဖွင့်လှစ်ထိန်းသိမ်းထားဖို့စီစဉ်နေပါတယ်။ဒုက္ခသည်တွေကိုအဲ့ဒီလိုတည်ထက်စခန်းဖွင့်လှစ်ထိန်းသိမ်းထားခြင်းအပြင်သူတို့အတွက်အကူအညီတွေကိုလည်းအလင့်အမြန်ဖြန့်ဖြူးပေးနိုင်လိမ့်မယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ဒီအကြောင်းရိုက်တာသတင်းဌာနကပေးပို့ထားတဲ့သတင်းလွှာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံကော့စစ်ဘဇားဒေသမှာယာယီစခန်းနေဆောက်ပြီးပြန့်နှံ့စွာနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်၅ဒေနီပါကိုစနစ်တကျထိန်းချုပ်နိုင်ရေးအတွက်တနေရာထဲမှာစုပြီးစခန်းပွင့်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေပါတယ်။အခုတိဆောက်ပေးမဲ့စခန်းအသစ်ကိုကုတူပါလောင်စခန်းနှစ်လို့ခေါ်ဆိုမှာဖြစ်ပြီးကော့စစ်ဘဇားကနေကုတူပါလောင်ကိုသွားတဲ့အဓိကလမ်းမကြီးဘေးကနေသူတို့ကိုဖယ်ရှားလိုက်မှာဖြစ်ပါတယ်။ဒါအပြင်ဒုက္ခသည်တွေအတွက်အကူအညီတွေကိုဖြန့်ဝေပေးမဲ့တသက်မတ်မတ်နေရာတစ်ခုကိုထားရှိမှာဖြစ်ပြီးသူတို့အတွက်ဖျားဝှက်ပြုစရာဗလီတွေအပြင်အင်တာအသစ်တင်တဲ့အခြေခံကျမရေးဆောင်ရှောက်မှုပေးနိုင်မဲ့နေရာတွေလည်းပါဝင်မှာဖြစ်ကြောင်းကုတုပါလောင်စခန်းနှစ်အုပ်ချုပ်ရေးမှူးစာရဝါဆလမ်ကရိုက်တာသတင်းဌာနကိုပြောပါတယ
် The government of Bangladesh has specially provided 2000 acres of land for the maintenance of these refugees.
ဒီဒုက္ခသည်တွေနေထိုင်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကဧက2000တရားစီစဉ်ပေးထားပါတယ်။သူတို့အတွက်မိန်လာနေထိုင်စရာအိမ်စာနာရိတ်ခါဆေးဝါးနဲ့တခြားစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးသွားမှာဖြစ်ပါတယ
်။ဒုက္ခသည်တွေအားလုံးကိုတင်ဒီယာထဲမှာဒစုဒစီတဲ့ထင်းသိမ်းခြင်းအပြင်သူတို့အတွက်အကူအညီတွေကိုထိရောက်စွာဖြန့်ဖြူးပေးနိုင်မှာဖြစ်တယ်လို့အနာပိုင်နေအနေနဲ့လည်းအခြေအနေတွေကိုအနီးကစောင့်ကြည့်နိုင်မယ်လို့အုပ်ချုပ်ရေးမှူးစာရဝါဆလမ်ကပြောပါတယ်။ကုတူပါလန်ဒုက္ခသည်စခန်းမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်အမျိုးသမီးတဦးကလည်းကနဦးသူတို့ကြုံတွေ့ခဲ့ရတဲ့အခြေအနေတွေကိုအခုလိုပြောပြပါရစေ
။ဖွယ်လာမတရာဟိုက်တလို့တာကိတဲ့ဘဂင်းလေဒုက္ခစတတဲ့ရှိလာမဟနာလာဒီလေဘဂင်းမ
စားပိုင်းမှာပြဿနာအခက်အခဲတွေအများကြီးရှိခဲ့ပါတယ်။စားစရာနဲ့တောက်ရည်လည်းမရှိပါဘူး။အခုတော့အစားအစာရေနဲ့အိပ်စရာနေရာတွေရှိလာပြီဆိုတော့အခြေအနေတွေကကောင်းလာနေပါပြီ
။ဒုက္ခသည်စခန်းမှာရောက်နေတဲ့အဗ်ဒူမာဂျစ်ဆိုသူရိုဟင်ဂျာအမျိုးသားတဦးကလည်းသူရင်ဆိုင်ခဲ့ရတဲ့အခြေအနေတွေကိုအခုလိုပြောပါရစေ
။ဟမ်တိုဘော်ဒီဖရဟန်လေကရာယေနာयहां के लोगों ने हमको जहां रहने के रहने सहने के जगह
ကျွန်တော်တို့ဒီကိုရောက်လာတော့အခြေအနေကအတော်လေးဆိုးပါတယ်ဒေသခံတွေကကျွန်တော်တို့ကိုနေထိုင်ခွင့်ပြုထားပါတယ်အခြေအနေတွေဘယ်လောက်ပဲဆိုးနေပါစေသူတို့တွေကကျွန်တော်တို့နေထိုင်ဖို့အတွက်ပလတ်စတစ်အမိုးအကာတွေနဲ့နေထိုင်ခွင့်အပြင်တောက်ရည်လည်းပေးပါတယ်ကျွန်တော်တို့တွေဟာမြန်မာနိုင်ငံဘက်ကနေကိုလို့ယုံပြီးပြေးလာခဲ့ကြတာပါ
ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကြောင့်လူပေါင်း900နီးပါးတေဆုံးခဲ့ရပြီးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကို9သိန်းကျော်ထွက်ပြေးခဲ့ရတယ်လို့ခန့်မှန်းထားကြပြီးဒီဖြစ်ဟာလူမျိုးရုံးတပ်ဖြတ်မှုဆန်တဲ့လောက်ရဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။အခုလ25ရက်နေ့မှာအကြမ်းဖက်မှုတွေပြန်လည်ဖြစ်ပေါ်ခဲ့တဲ့အချိန်အထိရခိုင်ပြည်နယ်အတွင်းသူတို့အခေါ်ရိုဟင်ဂျာမွတ်စလင်တသန်းလောက်နေထိုင်ကြတယ်လို့ခန့်မှန်းပြောဆိုကြပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတရားမဝင်ဝင်ရောက်လာကြသူတွေလို့မြန်မာနိုင်ငံသားအများစုကသတ်မှတ်ချင်းခံထားရတဲ့ဒီလူတွေအပေါ်ကီးတော်လာခွင့်ကန့်တတ်ထားသလိုနိုင်ငံသားအဖြစ်အတိအမှတ်ပြုဖို့လည်းညှင်းပယ်ခြင်းခံထားရကြောင်းရိုက်တာသတင်းမှာရေးသားထားပါတယ်ခင်ဗျာ